မင်္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ9ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျမဂျူလာမျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူသတင်းနှစ်ပတ်အတွင်းရိုဟင်ဂျာ10,000နီးပါးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့အကြောင်းနဲ့ကချင်တိုင်းရင်းသားဘာသာအစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းရိုဟင်ဂျာ10,000လောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတစ်ယောက်ကပြောကြားတဲ့အကြောင်းတူရကီ AA သတင်းမှာမနေ့ကဖော်ပြပါဗျ။စစ်တပ်ကနှိမ်နင်းတဲ့အတွက်2018ခုနှစ်ဩဂုတ်လကစလို့ရိုဟင်ဂျာ 1,200,000 လောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတာပါ။နေ့စဉ်နေ့တိုင်းရိုဟင်ဂျာယာနဲ့ချီနေဆက်ဖြတ်ကျော်နေတာကြောင့်အရေးအတွက်အတိအကျပြောဖို့ခက်တယ်လို့ TechNef နေဆက်မြို့တာဝန်ရှိသူကပြောပါဗျ။နေသားဆောင်လုံခြုံရေးအဖွဲ့နဲ့မတွေ့ပဲရိုဟင်ဂျာ400လောက်စနေနေ့ညကဘင်္ဂလားဒေ့ရှ်ကိုရောက်လာတယ်လို့လည်းဆိုပါရယ်။ပြီးခဲ့တဲ့3ရက်အတွင်းနေဆက် TechNef မြို့ကနေပြစ်ခတ်တံတွေမော်တာကြီးတံတွေကြားနေရပြီးနေဆက်တလျှောက်မှာအခြေအနေတွေစိုးရိမ်နေရတယ်လို့လည်းသူကပြောပါရယ်။ဒီလိုဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာတွေထပ်ရောက်လာနေချိန်မှာဒုက္ခသည်တွေကိုအမြန်နေရာချထားပေးဖို့ဂျားပြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနုတ်ကစက်တင်ဘာလ10ရက်နေ့ကပြောကြားလိုက်တယ်လို့လည်းရိုက်တာသတင်းကဖော်ပြပါရယ်။ဒီကြေရလာကတော့ဘင်္ဂလားဒေ့ရှ်အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ပဲအိန္ဒိယနဲ့တခြားနိုင်ငံတွေကလက်ခံကြဖို့နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်ရှင်။တစ်ဆက်တည်းမှာပဲဒီလိုထပ်ရောက်လာတဲ့ရိုဟင်ဂျာတွေကိုနေရာထိုင်ခင်းပေးနိုင်တဲ့အနေအထားမှမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်ကမနေ့ကထပ်မံပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေကိုထပ်ပြီးတာဝန်ယူဖို့တိုက်တွန်းတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေအနေနဲ့ဒီဝင်ကိုမျှဝေယူကြဖို့နိုင်ငံသားရေးရာအကြံပေးပုဂ္ဂိုလ်ကဒါကမှရှိတဲ့နိုင်ငံသားရေးရုံးမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အမျိုးသားသတင်းဌာန BSS ကဖော်ပြပါရယ်ရိုဟင်ဂျာတွေကိုထပ်ပြီးလက်ခံနိုင်ပွဲမရှိတော့ဘူးလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကိုအသိပေးထားတယ်လို့ဆိုပါရယ်အိန္ဒိယနိုင်ငံတဲကိုတရားမဝင်ဝင်ရောက်မှုနဲ့2012ခုနှစ်ကတည်းကဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတအူးအခုထိမလွတ်သေးတာကိုအဖြေရှာဖို့တရားလွှတ်တော်ချုပ်ကပြောလိုက်တဲ့အကြောင်း The Times of India သတင်းမှာမနေ့ကဖော်ပြပါဗျာ။ရခိုင်ပြည်နယ်မောင်နှောမှာနေထိုင်တဲ့ Abdul Yashish ဆိုသူမဏိပူနယ်ဆက်မှာဖမ်းဆီးခံရပြီး6လအကြာမှာပြန်လွတ်ခဲ့ပေမဲ့ထိန်းသိမ်းစခန်းမှာအခုအချိန်အထိ12နှစ်ကြာနေထိုင်နေရတဲ့အမှုဖြစ်ပါဗျာ။မြောက်ကျောက်ယောဂကူးစက်ခံရတယ်လို့တန်တရားရှိသူကိုတီးခြားခွဲထားလိုက်ကြောင်းအိန္ဒိယကမနေ့ကပြောလိုက်ပါဗျာ။ကျမရေးဝင်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပါရှိတာကို AFP သတင်းကဖော်ပြတာဖြစ်ပြီးလူဦးရေ 1.4 ဘီလီယံရှိတဲ့အိန္ဒိယမှာမြောက်ကျောက်ယောဂလို့အတည်ပြုနိုင်တဲ့လူနာမရှိသေးဘူးလို့ဆိုပါရယ်။မြောက်ကျောက်ယောဂကူးစက်နေတဲ့နိုင်ငံတနိုင်ငံကပြန်လာတဲ့လူငယ်အမျိုးသားတစ်ယောက်ဒီယောဂကူးစက်ခံထားရတယ်လို့တန်တရားရှိကြောင်းကျမရေးဝင်ကြီးဌာနကပြောပါရယ်။လက်ရှိလူနာရဲ့အခြေအနေကပုံမှန်ပဲဖြစ်ပြီးမြောက်ကျောက်ယောဂဖြစ်မဖြစ်အတည်ပြုနိုင်ဖို့စစ်ဆေးနေတယ်လို့သတင်းမှာဖော်ပြပါရယ်ရှင်။မြန်မာအင်ဒီဂျင်ထိုင်းနိုင်ငံကိုတရုတ်ထုတ်ကုန်အများအပြားဝင်လာတဲ့ကိစ္စကိုကင်တွယ်မယ်လို့ကုသရေးဝန်ကြီးဝင်ကြီးကကတိပေးတဲ့အကြောင်းဘန်ကောက်ပို့စ်သတင်းမှာမနေ့ကဖော်ပြပါရယ်။ဈေးချိုတဲ့တရုတ်ထုတ်ကုန်တွေအများအပြားဝင်လာတာအပါအဝင်အများပြည်သူကိုထိခိုက်တဲ့ဒီကိစ္စကိုအမြန်ဆုံးဆောင်ရွက်မှာဖြစ်ကြောင်းဝင်ကြီးကစနေနေ့ကပြောခဲ့တယ်လို့ဆိုပါရယ်။ဈေးချိုတဲ့တရုတ်ထုတ်ကုန်တချို့ဟာစားသုံးသူအတွက်လုံခြုံစိတ်ချနိုင်တဲ့စံနှုန်းမပြည့်မီဘူးလို့လည်းပြောပါရယ်။တရုတ်တန်ယုံကတော့တရုတ်ကတင်သွင်းလာတဲ့ကုန်ပစ္စည်း80ရာခိုင်နှုန်းနီးပါးဟာထိုင်းကနေပြပတင်ပို့ဖို့နဲ့ပြည်တွင်းထုတ်ကုန်တွေအတွက်မရှိမဖြစ်ပစ္စည်းတွေဖြစ်တယ်လို့တုံ့ပြန်ပါတယ်။ယာဂီတိုင်ဖွန်းမုန်တိုင်းအရှိန်နဲ့မိုးများမှာဖြစ်တာကြောင့်မြန်မာအိမ်နီးချင်းထိုင်းနိုင်ငံကကြောက်ဖျားဆယ်ရေပို့ပြီးဖောက်ချတဲ့အတွက်အလဲပိုင်းကခရိုင်ဆက်တစ်ခုမှာရေကြီးလိမ့်မယ်လို့တော်ဝင်ဆယ်မြောင်းဦးစီးဌာနကသတိပေးလိုက်ပါတယ်။ဘန်ကောက်အပါအဝင်ကြောက်ဖျားမျက်နာကဒေတာတွေကိုစနေနေ့ကသတိပေးလိုက်တာဖြစ်ကြောင်းဘန်ကောက်ပို့စ်သတင်းကမနေ့ကဖော်ပြပါဗျ။လာမယ့်9ရက်အတွင်းမိုးသဲထန်မယ်လို့ခန့်မှန်းထားပြီးကြောက်ဖျားဆယ်ရေကိုတစ်စက္ကန့်မှာရေကူဘမီတာ300ပို့လွတ်မယ်လို့လည်းပြောပါဗျ။ဒါကြောင့်ကြောက်ဖျားမျက်တလျှောက်မြေနိမ်ပိုင်းတွေမှာမြေရေကအခုရှိနေတာထက်စင်တီမီတာ20ကနေ50အထိတက်မယ်လို့လည်းသတိပေးထားပါဗျ။သတင်းတွေကိုတင်ပြခဲ့တာပါရှင်။ 2029စစ်စင်ရေးဒုတိယပိုင်းကာလအချိန်2လကျော်အတွင်းမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသား200ကျော်သေဆုံးခဲ့ပြီးလေကြောင်းတိုက်ခိုက်မှုတွေကဆက်ရှိနေဆဲဖြစ်ပါတယ်။စော်ဖိုခွားတင်ပြထားပါတယ်ရှင်
။2029စစ်စင်ရေးတကြောပြန်ဖြစ်လာတဲ့ဂျွန်လကုန်ပိုင်းကနေပြီးတော့အခုလစက်တင်ဘာလအစောပိုင်းအထိအချိန်2လကျော်အတွင်းမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသား200နဲ့တဦးသေဆုံးပြီးတော့228ဦးဒဏ်ရာရခဲ့တယ်လို့တရားနိုင်ငံရေးတိုင်ပင်ခံကော်မတီ TPCC ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ5ရက်နဲ့6ရက်နေ့နှစ်ရက်အတွင်းမှာတင်ဟိုရှမ်းပြည်နယ်နမ်ခမ်းဖဲခုံမြို့နယ်တွေနဲ့မကွေးတိုင်းမြိုင်မြို့နယ်တို့မှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်အရက်ပါ30နီးပါးသေဆုံးခဲ့ရပါတယ်။စတေမလာရှိရဒီနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့အပါအဝင်မန္တလေးတိုင်းနထိုးကြီးနဲ့မြင်းကျန်မြို့နယ်တွေထဲမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတာပါနထိုးကြီးမြို့နယ်ကအင်ချင်900နီးပါးရှိတဲ့ဇူရက်ကုံရွာတွေကိုဒီနေ့မနက်အစောပိုင်းမှာဘုံကျဲခံရလို့အဆောက်အုံတချို့ထိခိုက်ပျက်စီးသွားတယ်လို့ရွာကန်တောက်က RFI ကိုအခုလိုပြောပြပါတယ
်တနားရီရှမ်းမြို့မှာဒီလာပြီးတော့ဝဲပြီးဘုံကျဲသွားတော့ဥကျင်အောင်ဆိုရင်ဟိုဟာ9ရီရှိပါတယ်ကျွန်တော်ကကျွာလေးကကျွာလူနေဦးတက်တဲ့ရွေကျဲရှိနေကြတာပေါ့ဗျာ။ငားရည်နဲ့ညနေရ6နာရီကအဲ့အိမ်မှာတစ်ခါကျဲပြီးတော့အဲ့အိမ်မှာတစ်ခါကျတော့အိမ်ခုံမူးလေးပြဲသွားပြီးပေါ်ဝင်နေနေနည်းပါးပါးထိခဲ့တော့ထပ်ပြီးတော့တစ်ခါရွေကျဲရှိအဲ့အိမ်ကိုလုံးဝပြေပွက်ပြစီအောင်လာပြီးတော့ပေါင်9လောက်ရှိမှာပါ။ပေါင်ကြီးညတော့ဒုတိယလောက်ညစ်တယ်။အကျေပေါင်ကြီးညတော့9000ပတ်လည်လောက်ကျဲ။
အလားတူပဲဒီနေ့မနက်အစောပိုင်းမှာလာရှုမြို့အမှတ်12ရပ်ကွာအာကစားကွင်းနဲ့ Silver Sky Hotel တွေကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အဆောက်အုံတချို့ထိခိုက်ပျက်စီးသွားတယ်လို့လည်းမြို့ကန်တွေကပြောပါတယ်စစ်ကောင်စီတပ်ဟာဒေသခံပြည်သူလူထုတွေထွက်ပြေးတဲ့အချိန်မရအောင်လေကြောင်းတိုက်ခိုက်တာတွေကိုမနက်အစောပိုင်းမှာလှုပ်လှိရှိတယ်လို့စစ်ကောင်စီရဲ့ဝင်ငွေရလန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလိလာစောင့်ကြည့်နေတဲ့သွေးစုံငွေဖြတ်တောက်ရေးအဖွဲ့တာဝန်ရှိသူကိုမိုက်ကလည်း RFI ကိုပြောပါတယ်
သူတို့ရဲ့ဒီလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့ပုံစံနေတဲမှာဆိုလို့ရှင်လေသူတို့ဒီမနက်အစောပိုင်းနေမှာလေကြောင်းတိုက်ခိုက်မှုလာလောက်တာကိုတွေ့ရတယ်မနက်အစောပိုင်းလို့ပြောမယ်ဆိုရင်မနက်မိုးလင်းတနာကြီးတို့နှစ်နာကြီးတို့သုံးနာကြီးတို့လိုမျိုးလူအိတ်ကောင်းတဲ့အချိန်တွေပေါ့နော်အိမ်မောကြနေတဲ့အချိန်တွေမှာမှဘုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်တွေကိုကျွန်တော်တို့အမြောက်များတွေ့ရတယ်ဒါသူတို့ဒီလူတွေထွက်ပြေးတိမ်းရှောင်လို့ဟိုမလွယ်တဲ့အချိန်ထွက်ပြေးတိမ်းရှောင်ဖို့အတွက်တတိမမှုမီတဲ့အချိန်မှာလေကြောင်းတိုက်ခိုက်မှုလုပ်တယ်ဆိုတာကိုအများစုတွေ့ရတယ်
စစ်ကောင်စီဗိုလ်ချုပ်မှုကြီးမြောက်လှိုင်စက်တင်ဘာလ3ရက်နေ့ကတောင်ကြီးမြို့ကိုသွားတဲ့အချိန်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေသိမ်းယူထားတဲ့နယ်မြေတွေပြန်လည်ရရှိဖို့လိုအပ်တာတွေကိုတုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်အရက်သားတွေအစုလိုက်ပြောင်းလိုက်သိမ်းဆုံးရတဲ့အခုလိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်လာတာပါဒီအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကြေညာနိုင်ဖို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စွန်မင်တွန်စီကို RFI ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးကျွန်တော်စောဖို့กว่าပါ
အခုဆက်ပြီးထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့ Joint House PTA စာတင်ကျောင်းဟာဆရာနာသိမ်းပြီးတဲ့နောက်ပြောင်းရွှေ့လာကြတဲ့မြန်မာကျောင်းသားတွေကိုတင်မကပဲထိုင်းအထက်တန်းကျောင်းတွေမှာပါသင်တန်းတွေပို့ချပေးနေတဲ့အကြောင်းမဆက်မော်အောင်တင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ဒီကျောင်းလေးကို Joint House PTA လို့နာမည်ပေးထားပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ရောက်လာတဲ့သူတွေကျောင်းနေအွယ်ကလေးတွေကိုလူမှုအထောက်အကူပြုသင်တန်းတွေပေးနေတာပါ။ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FET ကဒီကျောင်းကိုအကမကထားပြုဖွင့်လာတာဖြစ်ပါတယ်
။ကလေးတွေအနေနဲ့ကြတော့လဲထိုင်းကျောင်းကို join ဖို့ကြတော့လဲသူတို့အတွက်အဆင်မပြေဘူး။ Mangrove ကျောင်းဒီမှာကြတော့လဲကျောင်းသားလူဦးရေတိုးလာတာနဲ့အမှပေါ့နော်။ကျောင်းမှာတက်ဖို့ရန်အတွက်အခက်အခဲရှိလာတဲ့လူဖြစ်တဲ့အခါမှာကျမတို့ Joy House ကပေါ်ပေါလာတာဖြစ်ပါတယ်
။ဂီတပကြီးကိုခံပညာမြမယူရနဲ့နိုင်ငံတကာအကယောဂအချက်ပြုတင်တဲ့လက်မှုသင်တန်းဘာသာစကားစတဲ့သင်တန်းတွေကိုအသက်အရွယ်အပိုင်းခြားလိုက်သင်ကြားပို့ချပေးနေတာပါအခုတော့ဒီ join house ဟာမြန်မာကျောင်းသားတွေကိုတောင်မကထိုင်းကျောင်းတွေထိဝင်ဆက်အောင်ကြိုးပမ်းလာနေပါတယ်
ခုလက်ရှိမှာတော့ကျမတို့သင်တန်း6ခုနဲ့လုပ်နေတဲ့ဒီ language အနေနဲ့ကျမတို့ဘောနော်အင်္ဂလိပ်စကားပြောသင်တန်းလေးကိုပါကျမတို့ဖြည့်ဆက်ပြီးတော့မှပေါ့နော်အဲတိုးချက်ပြီးတော့မှသင်ကြားပေးနေပါတယ
်မဲဆောက်မျိုးကထိုင်းထက်တန်းကျောင်းတွေဖြစ်တဲ့ Safawariya Kon မေကုမေပါစတဲ့အထက်တန်းကျောင်းတွေနဲ့လည်းချိတ်ဆက်ပြီးတင်နန်းပို့ချတာတွေရှိနေပြီးတပတ်ကိုနှစ်ကြိမ်တင်ပေးနေပါတယ်။ Joint House ကမြန်မာဆရာတွေနဲ့ထိုင်းထက်တန်းကျောင်းတွေချိတ်ဆက်တင်ကြားတဲ့အခါမှာဘာသာစကားကအခက်အခဲဆုံးဖြစ်ပါတယ်
။ဒီက challenge ကတော့ကျွန်တော်တို့ဒီဘာသာစကားအခက်အခဲပေါ့နော်။ကျွန်တော်တို့ကကြတော့ဒီထိုင်းစကားလေးကောင်းကောင်းမပြောတတ်ဘူး။သူတို့ကလည်းမြန်မာလိုကောင်းကောင်းမပြောတတ်ဘူး။ဆိုတော့တစ်ခါတည်းကြားလို့ရှိရင်ကျွန်တော်လက်ဟန်ချင်ရတဲ့ပြောရတာမျိုးရှိရဲ့။
ของโรงเรียนแม่ปะวิทยาคมนะครับก
็ကျွန်တော်ကတော့ဒီကြောင်မှာဂီတပညာသင်နေဆရာတယောက်ဖြစ်တယ်ဗျ။အခုလုပ်နေတဲ့ဂီတသင်တန်းနေနဲ့ပတ်သက်ပြီးတော့လဲကျွန်တော်ပဲအဓိကတာဝန်ယူထားရတာ။သင်တန်းမှာဘာသာစကားပြောတဲ့အခါမှာတော့ဒီမြန်မာလိုထိုင်းလိုပြောဖို့တော့နည်းနည်းအခက်ခဲရှိတယ်။ဒါပေမဲ့ဂီတသင်တန်းဖြစ်တဲ့အတွက်ဒီဘာသာစကားကတော့တယောက်နဲ့တယောက်သိခက်ခဲမရှိဘူးပေါ့ဗျာ
။ထိုင်းကျောင်းသားတဦးကလည်း join house ရဲ့သင်တန်းတွေကအထောက်အကူပြုတယ်လို့ပြောပါတယ်
။ဒါကဒီผมเลือกที่มาเรียน Berlin ก็เพราะว่าแบบ
ကျွန်တော်ဆယ်တန်းတက်နေတဲ့ကျောင်းသားတယောက်ပြအခုတော့တရောပညာကိုအရင်သဘောကျလို့ဒီအတန်းမှလာတက်တာပါပြီးတော့ကျွန်တော် TikTok တွေပါလျာနေလဲကြည့်ပြီးတော့သင်နေလေဒါပေမဲ့ကျွန်တော်ကိုယ်တိုင်ကတရောတက်လက်ကိုမဝင်နိုင်သေးတဲ့အတွက်ကြောင့်မလို့ဒီ join house ကနေပြီးတော့တရောလေးတွေယူလာပြီးသင်ပြီးတော့ဒီတန်းမှလာတက်ဖြစ်သွားတာဗ
ျ join house ဟာ2023ခုနှစ်ကစလို့ထိုင်းထက်တန်းကျောင်းတွေနဲ့ချိတ်ဆက်တင်ကြားလာတာဖြစ်ပြီးစတင်တင်ချင်းမှာတော့ထိုင်းကျောင်းသား46လောက်ပဲရှိပါတယ်အခုတော့ထိုင်းကျောင်းသားအယောက်100ကျော်ထိသင်ကြားပေးနိုင်နေပြီလို့ဆိုပါတယ်။အခုနောက်ထပ်ကျောင်းတွေထပ်တိုးချနိုင်ဖို့စီစဉ်နေတယ်လို့လည်း Join House သင်တန်းကျောင်းရဲ့ပြင်ပသင်ကြားရေးတာဝန်ခံကပြောပါတယ်ရှင်
။အခုဆက်ပြီးကိုနော်ဒင်စီစဉ်တင်ဆက်တဲ့ကချင်တိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင
်။အားလုံးမနအမေရိကန်မွန်တန်ဝါရှင်တန်ဒီစီမရီတူအရဖေဒ်ဘွန်ဆန်ကပ်တောက်ကလမ်လာကိုင်းဆိုရိုင်နိုဝါဂျင်ပန်နီจึงพอมองพักการลงแสงหมอแสงต่อมเรียกตาเพียงกงสีดับเทอุนบ่าวมุนตาชำเป็นดับเกียเยป้องพร้อมดับหลับแรมสัตว์บ่าโปรชนิดก่อนนะละจัดละนาสัตว์ป่วยเป็นง่ายเลยเพียงกงสีดับว่าลังนักบ่าวมั่วคราคลาครุมไม่มุมชายอมติ่มสูงง่ายล้ำผู้กำชานิสุนเรปัดกุยาชนีมันับเจ้าคิดง่ายดรามท่าแสงต่อมเรียลักกี้แมนโฮเทลเทเกดีวีเพช่างสิงง่ายเพียงกองสีดับเทเกียเย่เกปีเดียป้องผมดับหลับร้านกับขัดง่ายลำเร่โฮเทลไทยสิงครุมายมชาณิธาเกียเย่เกปีเดียมชาณิเก่ามงลำเอลำกินรำชาณิสุนัยเร่มันนำจับไทยริมครุมายนิเทศน์นะชิมลำมั่มจอมิงจนมีไว้พักการดูทีมชาลังไงยานาซอนสุนดานัยเร
่มุกังปุ่นิงไงง่าอู่ไดจีน่าชาวันเร่งไงแต่เดี๋ยวโมความยิ่งแต่ว่าชาเดินท่าเออยงแต่ฝันนี้ยังไม่วางดังก็คือพี่ว่ายังไม่วางดังอะยังว่าฉันเนี่ยสิ่งที่น่าเชื่อก็บาดีก็แต่ช่างอะตัวแต่ช่างโอ้โหแต่ยังว่าแต่ตาแต่ช่างลงแต่เด็กก็แก่แล้วแต่ว่าเราชิบุยังแต่ว่าตุ้งมุกตุ้งแต่ตุ้งนะยังอะตัวหันร้ายก็เพื่ออาจจะว่ายังเพื่อเวลาที่แต่มาตัวเลยเออช่างก็มุกันคนนี้ล้มเองล้มเองแต่ล้มเองเพื่อว่าข้าตุ้งลู่เจริญดีล้มเองลำก็ไม่คล่องเดี๋ยวมันสูงก็ล้มเองลำก็เจริญ
พักกันก่อนนะเส้นตรงเดเพียงกรมลงไว้เพียงกองสีดับเทปีเดียบละแปรนละบ้านชนีละจัลนากับขัดไอลำเป็นไอเ
ร่แต่นี้ก็พอตัวมั้งก็ลำไว้ชิมิ่งกังดูของฉันเดนี่เมียนี่เรียกว่านำตัวนั่งฉันเดนอ่ะดิมีนี่นู่นในสลังนี้ดับละแปรนก็งานี้งานนะสมัยแต่ว่าฉันเดนเรียกว่านำลำกับขัดนำตัวมีฝ่าไปมาสมชาตัดนาคูไปคู่กับยาเรดิมูอันเดอเมียนีวามาดูฉันเดนินเดอพิงกุนชิกูไปชิกานาไปสาวามจ่อบัดฝันนี่ว่าลำโมไปขับกลับไปว่าเดอพิงกุมีรำโมจ่อเดนักขัดกันละ
พิงกุนสีตาบะลานักบะกับปุ่นไอมจ่อยูมาสันจ่อยเดอโมต้องก่อนนะมงชานิโกกรุบยิมจันบินไอชราพุนกบะปุ่นิทาเอสคริงต์ครับคุณสมกับนะกวยเงงารายลำสิสุนัยเร่เกียเย่ป้องผมตำเนวังได้เส้นตรงเรียกก่อนนะเพียงกองสีตำเนบรูมัดวาติงสาโกสัตกลามจันเนมตุดปินนามสาง่ายลำพักกันกินนามชาเนสุนง่ายเร่ในป่าชิกลมังได้ก็พงเดมดัสไซอาลักเปคำตะลายยองเพรไกรจิจิตมกไอสุไรโนวาจิมบันนี้ยองวิปโยเซมสะงามกาลอง
RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေ။မြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြွှင်လန်းချမ်းမြေကြပါစေရှင်။